မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါဝင်မြန်မာနိုင်ငံ၏လူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တချို့ရဲ့ထူးထူးခြားခြားပြောကြားချက်တချို့ကိုမှတ်သားသတိထားမိတဲ့စကားတွေဖြစ်ကောင်းနှုတ်တင်ပြလိုပါတယ်ရခိုင်ပြည်နယ်ပြည်ပခအတွင်းလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာတပ်မတော်ခေါင်းဆောင်၄ဦးနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ဆိုးရွားကပြစ်မှတ်ထားပိတ်ဆို့အရေးယူတာဟာနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုအနိုင်ကျင့်ဆွတ်ဖက်တာတာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဘိုးချုပ်ထွန်းထွန်းကြီးကပြောလိုက်ပါတယ်။နေပြည်တော်တပ်မတော်စစ်သမိုင်းပြလိုက်မှာဇူလိုင်လ23ရက်နေ့ကပြုလုပ်တဲ့လှဆင်ပုံမှန်သတင်းစာရှင်းလင်းပွဲမှာဘိုးချုပ်ထွန်းထွန်းကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်
။ချုပ်ချာအာဏာပိုင်ဖွဲ့စည်းတည်တည်တဲမှာမှဒီလူမျိုးပုဂ္ဂိုလ်တွေရွေးပြီးတော့လုပ်ပြင်မယ်။ဒီပုဂ္ဂိုလ်တွေကခုနကနိုင်ငံတော်ရဲ့အစိတ်ပိုင်းပြည်တော်သူ့ဆင်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကျွန်တော်တို့နိုင်ငံကိုရောကျွန်တော်တို့နိုင်ငံရဲ့ချုပ်ချာအာဏာကိုရောအစိုးရကိုရောတပ်မတော်ကိုရောပြည်သူလူထုကိုပါဒါเนาะအနိုင်ကျင့်နေမှာဆိုတော့ interference လုပ်တဲ့ဒီကျွန်တော်တို့ရဲ့ပြည်မျိုးကိုမရောဆက်ဆက်ပြီးတော့ဆောင်ရွက်တဲ့လို့ရမျိုးဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကပြင်ဆင်အဆိုပြုတဲ့အချက်ပေါင်း 3,900 ကျော်ပါတဲ့အစီရင်ခံစာကိုလွှတ်တော်ကိုတင်ပြရတဲ့ပတ်သက်ပြီးတပ်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗဟုချုပ်မောင်မောင်ကဒီလိုဖွဲ့စည်းပုံပြင်ဆင်မှုကြိုးပမ်းတာဟာတိုင်းပြည်အတွက်အန္တရာယ်ရှိနိုင်တယ်လို့ပြောလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုဆွေးနွေးဖို့တင်ပြပြီးနှစ်ရက်ကြာဇူလိုင်လ18ရက်နေ့ကကော်မတီသက်တမ်းတစ်လျှောက်အစီရင်ခံစာနဲ့ပတ်သက်လို့အဆိုပြုချက်တင်သွင်းတာသဘောထားမှတ်ချက်ပေးတာတွေဆောင်ရွက်ခဲ့ခြင်းမရှိခဲ့တဲ့တပ်မတော်အစုဖွဲ့ခေါင်းဆောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့ကတော့စတွေကဒါဟိုဘယ်လိုချေအဥပဒေပြင်ဆင်ရေးပေါ့နော်အဲ့ဥပဒေနဲ့မညီဘူးလို့လှုပ်ဆောင်ချက်ပေးတာ။မညီတဲ့အတွက်ကျွန်တော်အနေနဲ့တရားပြောစရာတော့မရှိဘူး။ဘာမဲလိုက်မှာဖွင့်ပေးလိုက်တဲ့ခါမှာဒါအားလုံးမြင်တဲ့အတိုင်းပဲဘလုံး3,9003,965ကျက်ပေါ့မနည်းတဲ့ချက်တွေမဟုတ်ဘူးเนาะဒါတွေကြည့်လိုက်လို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ပြည်သူ့အခြေအဝေးတွေမှာဘလောက်အန္တရာယ်ရှိလာလဲမြင်ရမှာပဲเนาะ
ဘုံမှုချက်မောင်မောင်ရဲ့စကားဟာပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေကိုချိမ့်ချောက်တဲ့သဘောလားလို့အာဏာရ NLD ပါတီလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကမေးခွန်းထုတ်လိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပြင်ဆင်မှုအဆိုပြုချက်တွေများလို့တိုင်းပြည်အတွက်အန္တရာယ်ရှိလာနိုင်တယ်လို့တပ်မတော်သားကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဘုံမှုချုပ်မောင်မောင်ပြောကြားခဲ့ပြီးနောက်ရက်ဇူလိုင်လ17ရက်နေ့မှာဥအောင်သိန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်အဲ့တော့အခြေခံဥပဒေပြင်ဆင်ရေးကော်မတီ45ဦးကိုအချင်းချောက်ပြီးစကားပြောတာလားအဲ့ဒါမဟုတ်ကျွန်တော်တို့ပြည်သူကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကိုဒီလိုချင်းချောက်ပြီးတော့အန္တရာယ်ရှိလာနိုင်တယ်ဆိုတော့ချင်းချောက်တဲ့အသုံးလုံးပြောတာလားဆိုတာကတော့အသူစကားကိုတော့သူတာဝန်ယူရမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်တာဟာအန္တရာယ်ရှိတယ်ဆိုပြီးတော့ပြောဆိုတာဟာဘယ်သူအတွက်အန္တရာယ်ရှိရလဲလို့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမေးခွန်းထုတ်လိုက်ပါတယ်။ဇူလိုင်လ19ရက်နေ့ကအာဇာနည်နေ့သတင်းထောက်တင်တဲ့တွေ့ဆုံမေးမြန်းရာမှာဒေါက်တာစောမြင့်မောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
အန္တရာယ်ရှိဆိုဘာလို့အန္တရာယ်ရှိလဲဘသူထွက်အန္တရာယ်ရှိတာလဲအခြေခံဥပဒေပြင်ဟုတ်အဲ့ဒါလေးစဉ်းစားရုံပါရိုးရိုးလေးပါเนาะကျွန်တော်အဲ့ဒီပုံမှာ comment မပေးဘူးအဲ့တုံးဆွဲတဲ့သူရဲ့ရင်ထဲကဆန္ဒပေါ်မှာမူတည်တယ်ဘသူထွက်အန္တရာယ်ရှိတာဟုတ်ပြည်သူပြည်သားတွေအကုန်လိုက်မေးကြည့်လိုက်လူတရားမှာအခြေခံဥပဒေပြင်လိုက်လို့ရှိရင်ခင်ဗျားဘဝဘာဖြစ်သွားမလဲမေးကြည့်လိုက်အဖြေထွက်လာရင်ဒါအဖြေရှင်းရှင်းလေးပဲ
ပြည်အောင်စုလွှတ်တော်မှာတင်ပြခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအခမ်းအနားမှာစံခိုင်ဖွံ့ဖြိုးရေးပါတီရဲ့သဘောထားမပါဝင်ဘူးလို့ပါတီရဲ့လွှတ်တော်အစုဖွဲ့ခေါင်းဆောင်လည်းဖြစ်2015ခုနှစ်အထိတပ်မတော်မှာတပ်မတော်စစ်ဆေးရေးအရာရှိချုပ်နဲ့ဒုတိယဗိုလ်ချုပ်ကြီးရာထူးအထိတာဝန်ထမ်းဆောင်ခဲ့သူဦးတောင်းအေးကပြောလိုက်ပါတယ်။ဇူလိုင်လ12ရက်နေ့အပိသက်လိုက်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးခန်းစာကိုလွှတ်တော်လှုပ်ထုံးလုပ်နေတဲ့ကြောင့်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအစည်းအဝေးခန်းစာမှာပါတဲ့ပြင်ဆင်မဲ့အချက်အလက်တွေမှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီကသဘောထားမှတ်ချက်ပေးမထားဘူးလို့ဦးတောင်းအေးကနောက်နေ့မှာအခုလိုပြောလိုက်တာဖြစ်ပါတယ်။
55ဦးကော်မတီမှာဟိုပါဝင်သွားတာပဲရှိတယ်လေအဲ့ဒီပြင်ဆင်ချက်တွေနဲ့ပတ်သက်လို့ငါတို့ကဒီဘက်မှာပြည်သူ့အခြေခံဥပဒေရပဲငါတို့ကတင်ထားတာရှိတယ်အဲ့55ဦးကော်မတီမှာပြင်ဆင်မှုဟာငါတို့ဘာမှမတင်ထားဘူးအဲ့ဒီ55ဦးကော်မတီလုပ်နေတဲ့အဲ့ပြင်ဆင်ချက်ပေါ့နော်အဲ့ဒါဟာတရားမဝင်ဘူးဥပဒေနဲ့မညီဘူးလို့ကိုယ်တော့ပြောထားပြီးသားလေ
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ခေါင်းဆောင်တွေအချင်းချင်းကြားဆွေးနွေးပွဲကနေသဘောတူညီချက်တိုးတက်မှုတွေရနိုင်တဲ့အကြောင်းဒါကလည်းတာဝန်ရှိသူတွေရဲ့ပြည်သူနဲ့နိုင်ငံအပေါ်ထားတဲ့စေရနာပေါ်မှာမူတည်ကြောင်းမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဒုတိယဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကပြောလိုက်ပါတယ်။ ဇူလိုင်လ22ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ပါတီဗဟုအလုံးမှုဆောင်အစည်းအဝေးပြီးမှဒေါက်တာဆောင်မြတ်မောင်အခုလိုပြောလိုက်တာဖြစ်ပါတယ်
အဲ့တော့ခေါင်းဆောင်တွေဆွေးနွေးတယ်ဆိုတာဆမ်မစ်ဆိုတဲ့ထိပ်သီးဆွေးနွေးပွဲတွေကနေလေသဘောတူညီမှုရနိုင်တာလည်းရှိပါတယ်ပေါ့နော်အဲ့တော့ဟိုအဲ့ဒါကဘာနဲ့ဆိုင်လာလဲဆိုတော့အေဂျင့်ပေါ့ဗျာနော်အဲ့အေဂျင့်တွေရဲ့အေဂျင့်ဆိုတာကျွန်တော်လူပုဂ္ဂိုလ်တွေကိုပြောတာပေါ့နော်ဒီလူပုဂ္ဂိုလ်တွေရဲ့နိုင်ငံပေါ်ထားတဲ့စီစဉ်လာနော်ပြည်သူပေါ်ထားတဲ့စီစဉ်လာနိုင်ငံရေးသဘောထားခံယူချက်တွေပေါ်မှာမူတည်ပြီးနောက်ဆုံးဟိုကပေါ့တွဲဆုံမှုတွေကနေအဖြေရှာကြတာပေါ့ဒါပေမဲ့လည်းဆမ်မစ်တိုင်းဆမ်မစ်တိုင်းကအဖြေတစ်ခုတော့မရဘူးဒါပေမဲ့တိုးတက်မှုတော့ဖြစ်နိုင်တာပေါ့နော်
2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူကိုတာဝန်ခံရေးဆွဲခဲ့တာမဟုတ်ဘဲအဲ့ဒီအချိန်အဲ့ဒီခေတ်ကတပ်မတော်ခေါင်းဆောင်တွေရဲ့နေရတာကြောက်ရတဲ့သူတွေကရေးဆွဲခဲ့တာဖြစ်တယ်လို့ရှင်းနေကြီးဦးသိန်းတန်းဦးကပြောကြားလိုက်ပါတယ်။ဇူလိုင်လ22ရက်တနင်္ဂနွေနေ့မှာမန္တလေးမှာကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံဟောပြောပွဲမှာဦးသိန်းတန်းဦးကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။ပြောတော့ကဝိခေခံဥပဒေတွေကယူရမှာမဟုတ်တော့ဘူးလေ ratio နဲ့ဘလောက်ပါလဲဆိုတာ။ NRI က88ရောက်ကျန်တဲ့ရွေးချယ်ခံဥပဒေနိုင်ငံပါတီက71ရောက်69ရောက်ပါတယ်။902ရောက်မှာရွေးချယ်ခံဥပဒေ69ရောက်ပါတယ်။ယာနုံအဖြစ်14.1%တိကျနိုင်မှာပါ။ဟမ်ကျန်တဲ့76ယာနုံကသူတို့ခေါင်းခေါက်ပြေးထားတဲ့စားကျွန်းစားအယူရင်းကြိုက်တယ်။အိမ်ဆွဲဖနက်ကြိုက်နေ။ခါရနေစီရသွားတယ်။စေတီကျော်ထွန်ပြီးသွားတယ်ရော။အခင်အားရကျင်ပါဝါနေ။ကျန်ညာတာတာပြောလိုက်ပါ။ဒီဟာဒါကြောက်ရတယ်မ
င်းလား
တဲ့တယ်လို့ဒါမင်းစနေရတော့ဒါကြီးကိုဦးသိန်းစိန်ဆိုတဲ့တပရာကြီးဟာဥမာမင်းတို့မှာတိုးနေတယ်ယူခဲ့တဲ့လူတွေတော့ပြန်မခေါ်ဘဲနဲ့လူတို့ကိုကာဝင်ခံကြည့်ရတာဘယ်လူတို့မှမပါဘူးသူတို့မှသူတို့ကတဝါချင်းရိုက်သေးတယ
်ဖွဲ့စည်းပုံအခြေခံဥတွေမှာအခွင့်ဒုက္ခမှုတွေရှိပြီးတော့အခွင့်ဒုက္ခမှုတွေကြောင့်မညီမျှမှုတွေရှိလာပြီးစိတ်ဝမ်းကွဲမှုတွေဖြစ်နေတဲ့အတွက်အစကတည်းကပြင်ဆင်သင့်တဲ့အကြောင်းအခုပြင်ဆင်ရေးလှုပ်ဆောင်တာဟာနောက်တောင်ကျနေပြီလို့88မျိုးဆက်အကြောင်းသားကောင်းဆောင်ဟောင်းကိုမင်းကိုနိုင်ကပြောလိုက်ပါတယ်။ဇူလိုင်လ24ရက်နေ့ကပသိမ်နည်းပညာတက္ကသိုလ်ကျောင်းသားများသတ်မှတ်က3နှစ်ပြည့်ခမ်းနားအတွင်းသတင်းထုတ်တွေကမေးမြန်းရမှာကိုမင်းကိုနိုင်ကအခုလိုပြောရတာဖြစ်ပါတယ
်။အစကတည်းကဟိုပြင်ပြင်းမှာတော်တော်ကြာပါပြီဗျာ။ဟိုနောက်တောင်ကျနေပြီလို့ပြောလို့ရပါတယ်။အကုန်လုံးဘာကြောင့်ပြင်ရမယ်ဆိုတော့အကုန်လုံးသိတယ်ကတော့ဒီနိုင်ငံထဲမှာဘသူမှမအခွင့်အထူးမခံသင့်ဘူးပေါ့။ဘာဖြစ်လို့လဲဆိုရင်ဒီအခွင့်အထူးခံမှုတွေကြောင့်မညီမျှမှုတွေဖြစ်တယ်။မညီမျှမှုတွေဖြစ်နေတော့စိတ်ဝမ်းကွဲကြမယ်။စိတ်ဝမ်းကွဲကြမယ်ဆိုတော့အဲ့နိုင်ငံတစ်ခုကဘလုံးမတည်ထောင်လို့မရဘူး။အဲ့တော့ညံ့ညံ့ပြည်နိုင်ငံမှတန်ခါကြလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ Federal ဟာအချိန်ကြရင်ဈေးပြောင်းသွားလို့ရှိရင်ကျွန်တော်တို့ကအဲ့ဒါကဲဖို့ဟိုအလွန်ဖြစ်သွားမှာကိုကျွန်တော်စိုးရိမ်တယ်။ Federal ကိုတိုင်းသားတွေကလုံးလုံးလာလာတောင်းတနေတဲ့အချိန်မှာရအောင်ညှိတဲ့တယ်တော့ကျွန်တော်ထင်တယ်။နောက်အချိန်ဆွဲလိုက်လို့ရှိရင်အဲ့ဒီအတွက်ဟိုတိုင်းသားတွေဘက်ကအဆင်သင့်မဖြစ်တော့ဘူးဆိုတာမျိုးကျွန်တော်မကြုံသေးစေရဘူး
။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးမှာတပ်မတော်ဘက်ကယာရုမြင့်အရာရှိတွေရောက်လာတဲ့အတွက်စီမံခန့်ခွဲမှုအလွယ်မှားတွေရင်ဆိုင်နေရပြီးပညာရေးနဲ့ကျန်းမာရေးဌာနကိုတပ်အရာရှိတွေပို့ရဟာအဆိုးအဝါးဆုံးလုပ်ရဖြစ်တယ်လို့မကြာခင်ကမှအကျဉ်ထောင်ကလွတ်လာတဲ့ဒူရဲမူဟောင်းမိုးရနိုင်ကပြောလိုက်ပါတယ်။ဇူလိုင်လ22ရက်နေ့ကထုတ်လွှင့်တဲ့ DBB တပိတ်အစီအစဉ်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။
ဘိုးချက်ရှုပ်ကူတွေဝင်လာတာအနေအဆုံးဝင်လာတာကရဲမှုအနေအဆုံးရဲမှုနဲ့အထက်ဘက်ဝင်လာတာဟိုကစကြတယ်အုတ်ချုပ်သူလူတန်းစားနေဟိုလာလိုက်တာကျွန်တော်တို့ကြုံခဲ့တဲ့ဘိုးချက်ရှုပ်ကူဆိုရင်ဟောတယ်ကျွန်တော်တို့ကဥပဒေနားမလည်ဘူးတဲ့ခမားတို့အုတ်ချုပ်ဖို့လာတာအပြိုက်ဟာကျွန်တော်တို့မြေပြင်မှာကြုံခဲ့တာသုံးမွေထီကရဲစစ်စစ်တွေကမြေပြင်မှာတကယ်ဝဝလုပ်နေကြတာသူတို့ facility ဘိုင်းလဲဘာဖြည့်ဆည်းပေးနိုင်လဲဆိုတော့ဘာမှဖြည့်ဆည်းမပေးနိုင်ဘူးဘာတွေထောက်ပံ့တယ် uniform ထောက်ပံ့တယ် equipment ထောက်ပံ့ဆိုတာအဲ့ equipment ဝိတ်ပြီးတော့ခြောက်လုံးထည့်လိုက်ကိုပေါက်ကြသွား
ရဲတပ်ဖွဲ့မှာအမှုမှန်မဖော်ထုတ်နိုင်တာအချင်းပြဲခြားစားတာတွေရှိလာတာဟာလစာမလောင်ငါမှုနဲ့ယာရုတက်ဖို့အခွင့်အရေးမရှိတာတွေကြောင့်ဖြစ်တယ်လို့တရားရုံးချုပ်အငြိမ်းစားဒုတိယညွှန်ကြားမှုချုပ်ဦးအောင်ဝင်းကပြောလိုက်ပါတယ်ဇူလိုင်လ22ရက်နေ့ကထုတ်လွှင့်တဲ့ DBB debate အစီအစဉ်မှာအခုလိုပြောလိုက်တာဖြစ်ပါတယ်
အမနိုင်ပြောရင်တကယ်လာတဲ့လူတွေကစားကျင်လို့လာတာများတာရဲဘာကြောင့်ပြက်တယ်လဲလာစားမလောက်ဘူးအပေါ်ကအခုမျိုးနဲ့တက်ဖွဲ့မှုဘုံမှုတွေဆိုတာရဲမှုဆိုတာများသောအဖြစ်တက်ကလာတာဒီရိုးရိုးတက်ဖွဲ့ဝင်တယောက်အနေနဲ့စဉ်းစားလိုက်ပါလာစားမလောက်ဘူးအပေါ်တက်ဖို့လဲယာတူကမရှိတော့ပိတ်သွားပြီသူပါထပ်ပေါက်ကြီးလောက်တော့မလဲလှစားမှာပဲလေဓာတ်ချူကအဲ့ဒါကချီးယူနေတော့ဟုတ်တယ်မလားဒီလေအမှုတွေမပေါ်တာလဲဒါပဲမကျွမ်းကျင်တဲ့လူကအပေါ်မှာနေတယ်ကျွမ်းကျင်တဲ့လူကအပေါ်ကတက်တော့အပေါ်ကခိုင်းမှလုပ်နေရတာ ဒါအမှုမှမပေါ်တာလေဒါဒီပဲ
အခုတို့ဘာမှမသားသားစကားများအစည်းအဝေးလောက်ပါပဲခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ